မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပဋိပက္ခတွေကြားရိုဟင်ဂျာဒုက္ခသည်တွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေပိုများလာနေတဲ့အတွက်ဒုက္ခသည်အများအပြားဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးဖို့ကြိုးစားနေပြီးတော့အခြေအနေပိုဆိုးလာမယ်လို့မျှော်လင့်တဲ့အကြောင်း Cost Bazaar မှာရှိတဲ့နေကြီးမချာဆရာဝန်များအဖွဲ့ MSF စီမံကိန်းညှိနှိုင်းရေးမှူး Stephanie Hoffman က X လူမှုကွန်ရက်ကိုပြောဆိုပါတယ်
In Rakhine State, there is the Myanmar Armed Forces and the Iraqi Army who are fighting. There's also other groups that are fighting in this area. So the stories that we are hearing from people who are arriving from Baotidong or from Mungdao is that there was mass violence happening from both sides. Of course, the Rohingya are the most targeted and the most at risk.
Myanmar Sitan and Araka Dato A Apwe Cha Pigare Labainga Taipwe Ri Cha Rohingya Ri Go Pimat Tha Taikata Luya Mishu.ခံရတာဒရုန်းတွေနဲ့ဘုံကျဲတိုက်ခတ်တာတွေကြောင့်ဘူးတီတောင်နဲ့မောင်တော်ကရိုဟင်ဂျာမွတ်စလင်တွေယာနဲ့ချီပြီးတော့ထွက်ပြေးရတဲ့အကြောင်းဗီဒီယိုမှတ်တမ်းတွေနဲ့ X လူမှုကွန်ရက်မှာတင်ထားတာပါရိုဟင်ဂျာဒုက္ခသည်ပြဿနာဟာလက်တလောဖြည့်ရှင်းလို့ရမယ့်အခြေအနေမရှိတဲ့အကြောင်းကိုလည်းပြောဆိုထားပါတယ်ပြီးခဲ့တဲ့နှစ်လအတွင်းရိုဟင်ဂျာဒုက္ခသည်6000ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးဝင်ရောက်လာတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားရေးဝင်ကြီးဌာနအကြံပေးကပြီးခဲ့တဲ့တနင်္ဂနွေနေ့ကပြောဆိုပါတယ်ရှင်